အာရှတလွာကိုဗစ် -19 ကူးစက်မှုတွေမြင့်တက်နေပြီးဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာဒီကနေ့တရက်ထဲကူးစက်သူ925ယောက်နဲ့သေဆုံးသူက15ယောက်ရှိပါတယ်။အသွာအလာကန့်သက်ချက်အသစ်တွေပြန်ပြီးတော့ချထားတာကြောင့်မဲဘုံမြို့မှာအရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုသတင်း6ပတ်ပိတ်ထားပါတယ်။တရက်အတွင်းယောဂကူးစက်သူ9000ကျော်နေတာ၈ရက်ဆက်တိုက်ရှိနေပြီးဖြစ်တဲ့အိန္ဒိယမှာစုစုပေါင်းကူးစက်သူ1.9သန်းကျော်ရှိပါတယ်။ပြန်လည်ကျန်းမာလာသူက 66.31% ရာခိုင်နှုန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဟောင်ကောင်မှာဒီကနေ့ကူးစက်သူ80နဲ့သေဆုံးသူ4ယောက်ရှိပြီးအများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမှာနှာခေါင်းဆီးမဖြစ်မနေထွက်ကြဖို့အမိန့်ထုတ်ထားပါတယ်။တရုတ်ပြည်မှာကြီးမှာဒီကနေ့အတူပြည်လူနာသစ်28ယောက်ရှိတဲ့အထက်မှာ22ယောက်ကယောဂကူးစက်မှုတိုင်ခံနေရတဲ့ရှင်ကျန်းဒေသကဖြစ်ပြီးကျန်းနေသူတွေကပြပကပြန်လာသူတွေဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာနဲ့အနီးတစ်ဝိုက်ပြည်နယ်၄ခုမှာတော့အစိုးရကအသွာအလာတွေကိုသတင်းနှစ်ပတ်ပြန်ပြီးတော့ကြားမြင့်လိုက်ပါတယ်။တရီပို့ဆောင်ရေးလုပ်ငန်းတွေယာယီရပ်ဆိုင်းထားပြီးပြည်တွင်းလေရင်ခရီးစဉ်တွေကိုလည်းဖျက်သိမ်းထားတဲ့ဒီပြည်နယ်တွေမှာရဲတပ်ဖွဲ့ဝင်တွေကလူတွေကိုအသွာအလာတင်းကျပ်ပြီးတော့စောင့်ကြည့်စစ်ဆေးနေတာပါ။ယောဂကူးစက်သူပေါင်း13,000ကျော်ရှိနေတဲ့ဖိလစ်ပိုင်မှာတော့ကျန်းမာရေးဝန်ထမ်း1,000အလုပ်ခန့်အဖို့စီစဉ်နေပြီးအစိုးရကနှာခေါင်းဆီးတန်း20လောက်ကိုဝေမျှပေးခဲ့ပါတယ်ရှင်။